Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ29ရက်တနင်္ဂနွေနေ့ညနေ6:00 AM အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မောင်တော်ဒေသမှာတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ရှိနေပြီးသေဆုံးသူ104ဦးထိရှိသွားပါပြီအမေရိကန်ပြည်ထောင်စုတက္ကသမှာတော့မုံတိုင်းချောက်ဒုတိယအမျိုးသမီးတဦးထပ်ပြီးတော့သေဆုံးရပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့ထောင်နဲ့ချီတဲ့ဒေသခံတွေရဲ့အခြေအနေနဲ့ပတ်သက်လို့
ဒီမှာနောက်ဆုံးဖြစ်ပျက်နေရတာကနေရာတွေမှာဖေဖေဖြစ်နေတယ်ဟုတ်လားမောင်တော်ကနေပြီးတော့ကျွန်တော်တို့ဦးစီတော်ကိုဒီမှာခိုးလုံးဝလာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ကျော်ဖြစ်နေပြီကျွန်တော်တို့ဒီမှာလည်းကျွန်တော်တို့ဒုက္ခတွေတွေထောင်ကျော်ဖြစ်နေပြီအဲ့ဒါတွေကိုစားရဲတောင်းရဲရနိုင်ဖို့အတွက်ဒီဒီနေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိမှာလဲဒီထောင်ကျော်အစိုးရကိုလည်းကျွန်တော်တို့တောက်ဆို
ဘူးဒီတောင်ဘက်ကဒုက္ခတွေကိုလိုက်လံကူညီပေးနေသူတူပြောသွားတာပါအပြည့်အစုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါအပြင်အင်တာနက်ဆိုင်ဘာတိုက်ခိုက်မှုအကြောင်းနဲ့ပတ်သက်ပြီးဆိုင်ဘာလုံခြုံရေးကျွမ်းကျင်သူတွေရဲ့ရှင်းပြချက်အကြောင်းနဲ့အပြင်ဒီခန္ဓာကိုယ်ကြံ့ခိုင်မှုကိုစောင့်ကြည့်တိုင်းတာတဲ့ခင်မီကရိယာတို့ရဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိကြည့်ထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်အရှိတောင်ပိုင်းမှာဝင်ရောက်တိုက်ခိုက်နေဆဲဖြစ်တဲ့အပူအမ်းမုန်တိုင်းဟာဗီကြောင့်မနေ့စနေနေ့ကတဦးထပ်မံသေဆုံးခဲ့ရတာကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပြီးရေကြီးရေလွှမ်းမှုတွေနဲ့လေဆင်နှာမောင်းကျရောက်တာတွေကြောင့်ဒေသခံတွေအတွက်တော့အန္တရာယ်ရှိနေဆဲအခြေအနေဖြစ်ပါတယ်ဒုတိယမြောက်သေဆုံးသူကအမျိုးသမီးတဦးဖြစ်ပြီးဟူစတန်မြို့အနောက်ပိုင်းမှာရေကြီးနေတဲ့လမ်းမပေါ်ကိုကားတက်ကနေဆင်းခဲ့ပုံရတယ်လို့အာဏာပိုင်တို့ကပြောပါတယ်ပြီးခဲ့တဲ့တောက်ချာနေတော့က Rockport မြို့ကအင်တလုံမီလောင်နာမှာတဦးသေဆုံးရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ညနေခင်းပိုင်းကဆလို့ Houston မြို့တွင်းမှာအနည်းဆုံး၄စင်နာမောင်း9လုံးကျရောက်ခဲ့တယ်လို့အမျိုးသားရာသီဥတုဌာနကအတည်ပြုပါတယ်။ Texas မြို့စိတ်ကမ်းကိုတော့အပြည့်အစည်းတွေကောက်ယူအပြီး24နာရီနဲ့48နာရီအတွင်းပြန့်ဖွင့်နိုင်မယ်လို့ခန့်မှန်းပြောဆိုထားပါတယ်။မုံတိုင်းစပြီးချင်းကပ်လာခဲ့တဲ့ပြီးခဲ့တဲ့တောက်ကြဏီကဆလို့စိတ်ကန်းကိုပိတ်ခဲ့ရတာပါမုံတိုင်းဟာဘီကြောင့်သေဆုံးသူ2ဦးရှိခဲ့ပြီးအနည်းဆုံး14ဦးထိခိုက်ဒဏ်ရာရပါတယ်ဒီ area တွင်းမှာဒေသခံတွေကတော့သေဆုံးထိခိုက်မှုတွေတိုးလာမယ်အရေးပေါ်စိုးရိမ်နေကြပါတယ်မုံတိုင်းတန်ခံထားသူတွေထပ်ပြီးတွေ့ရအောင်မယ်လို့လဲ Texas အာဏာပိုင်တို့ကခန့်မှန်းထားတာပါကံယူတန်းတစ်လျှောက်ကဒေသတွေမှာအပြင်းအထန်မိုးရွာနေဆဲဖြစ်တာမို့စိုးစိုးဝါးဝါရေကြီးမဲ့အရေးကအဓိကစိုးရိမ်ချက်တစ်ခုအဖြစ်ရှိနေဆဲပဲလို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့စနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဆယ်စုနှစ်တစ်ခုကျော်အတွင်းအမေရိကန်ပြည်ထောင်စုကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခိုက်ခဲ့တဲ့ဟာရီကိန်းမုန်တိုင်းဟာဗီကြောင့်တနာယီကို၄တိုင်နှုန်း209ကီလိုမီတာနဲ့ကုန်းတွင်းကိုစိုက်တင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရှင်
။အိန္ဒိယနိုင်ငံမှာအာရမပြူချင်းမှုနဲ့ပြစ်ဒဏ်ချမှတ်ခံရတဲ့ဘာသာရေးဂိုင်းဆရာဂူရူဂျီရမ်ရာဟင်းစင်ကိုထောက်ခံသူထောင်ပေါင်းများစွာဟာတနင်္ဂနွေနေ့ကစပြီးသူ့ရဲ့ဌာနချုပ်ကနေစတင်ထွက်ခွာနေပြီဖြစ်တဲ့အတွက်စစ်တပ်နဲ့ထိတိုက်တွေ့တာတွေအဆုံးသတ်သွားပြီဖြစ်ပါတယ်ပြီးခဲ့ရက်ပိုင်းကအကြမ်းဖက်ဆန္ဒပြမှုတွေအတွင်း36ယောက်ထိဆုံးပြီး300လောက်ဒဏ်ရာရပြီးတဲ့နောက်အာဏာပိုင်တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပန်ကြားခဲ့ပြီးဆန္ဒပြတဲ့သူတွေဘက်ကလည်းလူစုခွဲဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်စင်ကိုတော့အာရမပြုကျင့်မှုနဲ့တနင်္လာနေ့မှာပြစ်ဒဏ်ချမှတ်သွားမှာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့အဲ့ဝင်းထဲမှာရှိမယ်ဆိုရင်ပြဿနာတွေပိုပြီးတော့ဖြစ်လာနိုင်တယ်လို့အာဏာပိုင်တွေဘက်ကဆိုရင်ခဲ့တာဖြစ်ပါတယ်ပန်ချူကာမြို့တရားရုံးကစင်ကိုသူ့ရဲ့နောက်လိုက်နှစ်ဦးအပေါ်အာရမပြုကျင့်မှုနဲ့အပြည့်ရှိကြောင်းမဆုံးဖြတ်ခင်တရက်အလိုမှာအဒီကယုံတွေစတင်ဖြစ်ပွားခဲ့တာဖြစ်တယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိမ်နောက်ကျန်းဖတ်တဲ့လူအုပ်ကအစိုးရအဆောက်အုံတွေကိုမီးရှို့ခဲ့ပြီးသတင်းတောက်တွေနဲ့ရဲတွေကိုလည်းတိုက်ခိုက်ခဲ့ပါတယ်။ရဲကလူစုခွဲတဲ့အနေနဲ့မီးသပိုက်တွေမြေယူပုံးတွေအသုံးပြုလူစုခွဲပြီးနောက်ပိုင်းမှာတော့အဒီကယုံနေနှိုင်းဖို့ကြိုးပမ်းတဲ့အနေနဲ့မိုးပေါ်ထောင်ပြီးတော့တနက်ပြစ်ပေါက်ခဲ့ပါတယ်ခင်ဗျာ။
လဗနန်နဲ့ဆီးရီးယားနယ်စပ်တစ်လျှောက်မှာအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတိုက်ခိုက်ချေမှုန်းနေတဲ့လဗနန်စစ်တပ်ကတစ်ဖက်သားအပြစ်ခတ်ရက်စဲရေးကြီးညာလိုက်ပါတယ်စစ်သွေးချတွေထိမ့်သိမ်းထားစေလို့ယူဆထားတဲ့2014ခုနှစ်ဩဂုတ်လကပြန်ပြီးဆွဲခံခဲ့ရတဲ့လဗနန်စစ်သား9ဦးတို့အရေးညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်လဗနန်ဒေသစံတော်ချိန်မနေ့9နာရီမှာအပြစ်ခတ်ရက်စဲရေးစတင်ကြောင်းစစ်တပ်ကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ် ။အဲ့ဒီဒေသရင်းကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုတိုက်ခိုက်နေကြတဲ့လေဘနွန်စစ်သွေးကြွအုပ်စု Hezbollah နဲ့ဆီးရီးယားစစ်တပ်တို့ကလည်းအပြစ်ခတ်ရစဲရေးကြေညာထားပါတယ်။လွန်ခဲ့တဲ့3နှစ်ကလေဘနွန်နေဆက်မြို့အာဆယ်မြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေထိန်းချုပ်ခဲ့ပြီးတဲ့နောက်လေဘနွန်စစ်သားနဲ့ရဲတပ်ဖွဲ့ဝင်30ကိုပြန်ပြီးဆွဲသွားခဲ့တာဖြစ်ပါတယ်။ဒီထဲက၄ဦးကို IS အဖွဲ့ကတပ်ပစ်ခဲ့ပါတယ်။နောက်တဦးကတော့ဒဏ်ရာရပြီးတော့ကွယ်လွန်ခဲ့ရပါတယ်။2015ခုနှစ်ဒီဇင်ဘာလမှာတော့အကျဉ်းသားလဲလှယ်ရေးအစီအစဉ်နဲ့ဖမ်းထားသူ16ဦးတို့ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ
်။အီရန်နိုင်ငံအနောက်မြောက်ပိုင်းက IS Islamic စစ်သွေးကြွတွေလက်အောက်ကျရောက်နေတဲ့ Tel Afar မြို့ကိုပြန်လည်သိမ်းယူပြီးမြို့လေကောင်ပါဝင် Ottoman ခေတ်ရဲ့ရဲတိုက်ကြီးရဲ့ခေါင်းမိုးမှာအလန်ဆိုင်ထူနိုင်လိုက်ပါတယ်အကြံဖတ်မှုတိုက်ဖြတ်ရေးတပ်ဖွဲ့တွေကရဲတိုက်နဲ့ဘတ်စတန်ခရိုင်တွေကို Iceland အောက်ကနေပြန်ယူခဲ့ပြီးရဲတိုက်ပေါ်မှာအလန်လွင့်ထူနိုင်ပါပြီလို့ Iraq ပူးတွဲစစ်ဌာနချုပ်ကကြေညာချက်ထုတ်ပြန်ပါတယ်မြို့ရဲ့80ရာခိုင်နှုန်းကိုပြန်လွတ်ပေးနိုင်လိုက်ပြီးဂျန်နဲ့အပိုင်းတွေကိုလည်းမကြာခင်လွတ်မြောက်တော့မှာဖြစ်တယ်လို့ Iraq နိုင်ငံသားရေးဝန်ကြီး Ibrahim El Jafari ကပြည်ထောင်နိုင်ငံသားရေးဝန်ကြီး Yon Ibrahim နဲ့ပြည်ထောင်ကာကွယ်ဝန်ကြီးတို့နဲ့ဘက်ဒတ်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အီရတ်နိုင်ငံမှာလာမယ့်စက်တင်ဘာ2ရက်နေ့အင်းနေ့မှာအင်းနေ့အပြီးမှာဒီမြို့ကိုပြန်လည်သိမ်းယူနိုင်မယ်လို့မျှော်လင့်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ IS တို့အခိုင်အမာခြေကုပ်ယူထားတဲ့မိုဆိုးမြို့အနောက်ဘက်မိုင်50လောက်နေရာစီးရီးယားနဲ့မိုဆိုးကြားတိရှိတဲ့တောင်အာဖာမြို့ကိုပြန်သိမ်းယူဖို့ဩဂတ်လ20ရက်နေ့မှာစစ်ဆေးရေးစတင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့အီရတ်မူတွေရဲ့အပြောအရတော့မြို့နေလူလူ3000တဲကအရသာ12000ကြာဒီမြို့ထဲမှာရှိနေသေးတယ်လို့ဆိုပါတယ်ဒီမြို့နေလူလူကိုလည်း2014ခုနှစ်ကလေးကတဲအာဖာမြို့ကိုတည်ယူထားတဲ့အဲစစ်သွေးကြော်တွေကချင်းချောက်ထားတာဖြစ်တယ်လို့ကုညီရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မောင်တော်ဒေသမှာအချမ်းဖယ်တိုက်ခိုက်မှုတွေအတွင်းလူပေါင်း104ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်အဖွဲ့ဝင်12ဦးကြာဆုံးပြီးအရသား73ဦးတို့သေဆုံးခဲ့ရပြီဖြစ်သလိုအချမ်းဖယ်သမား89ဦးကိုအသေးရမိတဲ့အကြောင်းဖော်ပြထားပါတယ်။အချမ်းဖယ်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းတွေအစိုးရတာဝန်ရှိသူတွေရဲ့သွာလာမှုတွေကိုဖောက်ခွဲတိုက်ခိုက်နေကြသလိုရာနှင့်ချီအင်အားရှိတယ်လို့အစိုးရထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေအတွင်နောက်ဆုံးတပ်ဖြတ်ခံရမှုကတော့မောင်တော်မြို့နယ်မြို့တကြီးရွာအနီးမှာဟိန္ဒူဘာသာဝင်မိသားစု12ဦးထက်6ဦးတို့ကိုအကြမ်းဖက်သမားတွေကတနက်နယ်ပြစ်ခတ်တာကြောင့်တေဆုံးခဲ့ရပြီး2ဦးထိခိုက်ဒဏ်ရာရပြီး4ဦးလွတ်မြောက်တယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ညသကောင်းကျော်အချိန်မောင်တော်ဒေသတွင်ဒေသ24ခုကရဲစခန်းတွေရဲကင်းတွေကိုအကြမ်းဖက်သမားတွေကတပြိုင်နဲ့တစ်ချိန်နဲ့တိုက်ခိုက်ခဲ့တာလို့မြန်မာအစိုးရကသတင်းထုတ်ပြီးအခုချိန်ထိတိုက်ခိုက်ခံရတဲ့ကင်းစခန်းပေါင်း30ရှိသွားပြီဖြစ်ပြီးလက်နက်ငယ်တချို့လည်းဆုံးရှုံးရကြောင်းပြောဆိုထားပါတယ်။တောင်ပစာကျေးရွာအစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားများပိတ်ဆို့ထားချိန်မှာINGO နိုင်ငံတကာအကူအညီပေးရဲ့အဖွဲ့အစည်းတွေကဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းတွေကိုလည်းမြန်မာအစိုးရကအတည်ပြုနိုင်ဖို့ဆက်လက်ဆောင်ရွက်နေတယ်ဆိုပြီးဒီကနေ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသမှာ ARSC နဲ့အစွန်းရောက်ဘင်္ဂလီအကြမ်းဖက်သမားတွေကိုအကြမ်းဖက်အုပ်စုအဖြစ်မြန်မာအစိုးရကကြီးညာထားပြီးဖြစ်တာကြောင့်ဒီအဖွဲ့တွေကိုထောက်ခံအားပေးကူညီရောက်စေတဲ့အပြုအမူတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အညီအရေးယူသွားမယ်အပြင်ပြပကဆောင်ရွက်မှုတွေကိုလည်းနိုင်ငံတကာရဲတပ်ဖွဲ့ကိုအသိပေးဆောင်ရွက်မယ်လို့မြန်မာအစိုးရကကြေညာလိုက်ပါတယ်ရှင်
။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံဒုက္ခသည်လူ4000လောက်ကိုကယ်တင်ထားတယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲရခိုင်မှာရှိနေတဲ့မွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ဆိုရတပ်ဖွဲ့နဲ့အဲ့မှာရှိတဲ့မွတ်စလင်အကြမ်းဖက်အဖွဲ့တွေမနေ့စနေနေ့ကမောင်တော်မြို့နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တယ်လို့မြန်မာဆိုရနဲ့ဒေသခံရခိုင်တွေဘက်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်အကြမ်းဖက်သမားတွေရဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူဦးရေဟာ104ယောက်ရှိပြီလို့လည်းမြန်မာဆိုရကသတင်းထုတ်ပြန်ထားပါတယ် ကျန်ဖတ်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာကြောင့်မွတ်စလင်ထောင်ပေါင်းများစွာဟာနိုင်ငံနယ်ဇက်ကနတ်မြစ်ကိုဖျက်ချော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးဖို့ကြိုးစားနေပြီးတောက်ကြနေကတော့လူ2000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုဖျက်ကူးသွားတယ်လို့ဆိုပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံနယ်ဇက်မှာတနက်တန်တွေကြားရတယ်လို့ရိုက်တာသတင်းကဖော်ပြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖျက်ကူးသွားတဲ့သူတွေဟာနယ်ဇက်လုံခြုံရေးတပ်ဖွဲ့တွေမတွေ့အောင်ချုံပိုးတွေကြားမှာပိုးကောင်းနေတယ်လို့လည်းရိုက်တာသတင်းကဖော်ပြပါတယ်ခင်ဗျာ
ကျောင်းနိုင်ငံတောင်ပိုင်းကိုဒီကနေ့တနင်္ဂနွေနေ့အပူပိုင်းမုန်တိုင်းပါခါဝင်ရောက်တိုက်ခတ်တာမှာဟောင်ကောင်ကျွန်းနယ်မကာရုမှာမိုးသည်ထန်ပြီးတော့လေပြင်းတိုက်နေပါတယ်ဆယ်စုနှစ်တွေအတွင်းပြင်းထန်ဆုံးတိုက်ပွဲမုန်တိုင်းတန်ကြောင့်အနည်းဆုံးလူပေါင်း22ဦးသေဆုံးခဲ့ရပြီးနောက်ဒီသတင်းပါအတွင်းမှာပဲဒုတိယအကြိမ်ဖြစ်အပူပိုင်းမုန်တိုင်းထန်ကိုခံရတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာကာစီနိုလောင်းကစားဝိုင်းတွေနဲ့စီကားရာမကောင်ကျွန်းရဲ့အနောက်ပိုင်းကိုလေတိုက်နှုန်းတစ်နာရီကိုကီလိုမီတာ90နဲ့တိုက်ခတ်နေပြီးအမြင့်ဆုံး106ကီလိုမီတာအထိရောက်ရှိနိုင်ပါတယ်။ကရုတင်မောတွေပြည့်စွက်မှုရပ်ဆိုင်ထားရသလိုလေကြောင်းခီးစဉ်တချို့ကိုလည်းဆိုင်းငံ့ဖျက်သိမ်းထားပါတယ်။မုန်တိုင်းကကုန်းတွင်းပိုင်းကိုဝင်ရောက်ပြီးနောက်ဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာတော့အာရော့သွားမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့တိုင်ဖွန်းမုန်တိုင်းဟိုက်တိုဝင်ရောက်တိုက်ခတ်ခဲ့တာကြောင့်မကာအိုကျွန်းမှာ10ဦးသေဆုံးခဲ့ရပြီးတရုတ်ပြည်မှကြီးမှာတော့12ဦးသေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်ပြည်ထောင်စုလာစ်ဗေးဂတ်စ်မြို့မှာစနေနေ့ညကကျင်းပခဲ့တဲ့လက်ဝဲပွဲမှာတော့ရှုံးဝဲမရှိစံချိန်တင်ထားတဲ့အမေရိကန်ကဖလိုက်မေဝဲသားကအိုင်လန်ကကွန်နာမက်ဂရဂါကိုစဲကြီးမှဒိုင်ပွဲရတဲ့အနိုင်ရသွားပါတယ်မက်ဂရဂါကအစောပိုင်းသုံးညမှာမေဝဲသားကိုလင်းလင်းမြန်မြန်နဲ့အသာစီးကထိုးနိုင်ခဲ့ပြီးမဲ့နောက်ပိုင်းမှာတော့လက်ချလာပြီးတော့ခန်းစစ်ကောင်းတဲ့မေဝဲသားကတဖြည်းဖြည်းနဲ့အသာစီးရခဲ့ပြီးစဲကြီးမှမေဝဲသားကဒိုင်ပွဲရတဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်ခံရမှုနောက်ဆက်တွဲအခြေအနေနဲ့အရင်ဆုံးဆက်ပါမယ်ရှင်ရခိုင်မြောက်ပိုင်းမောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့ဒေသခံတွေအတွက်အရေးပေါ်စာနာရိတ်ခါလိုအပ်နေပြီးအသက်အန္တရာယ်လုံခြုံရေးကလည်းအထူးစိုးရိမ်စရာအနေထားဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူတွေကိုဥပဒေအရထိထိရရအရေးယူဖမ်းဆီးဖို့လိုသလိုဒေသအတွင်းမတည်ငြိမ်မှုတွေကြောင့်အသက်လူထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုလည်းလူမျိုးဘာသာမရွေးဥပဒေနဲ့အညီဆောင်ရှောက်ကာကွယ်ပေးဖို့ရခိုင်အကြမ်းပေးကော်မရှင်အဖွဲ့ဝင်တူကလည်းတိုက်တွန်းပါရယ်ဒီအကြောင်းပြေဆုံးကိုတော့စုမုံကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညကရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်မေယူဒေသတွင်ကမောင်နှောဘူးတီတောင်ရသေးတောင်ကရဲစခန်းလုံခြုံရေးရဲကင်းနယ်မြေခံတပ်ဌာနချုပ်စတဲ့စခန်းနေရာ30ကိုတပြိုင်နက်တည်းဆိုသလိုအစွန်ရောက်ကြံဖက်သမားတွေကလူအင်အားသုံးပြီးအကြံဖက်တိုက်ခိုက်ခဲ့ကြပါတယ်အခုချိန်ထိလည်းနယ်မြေရှင်းလင်းနေတဲ့စစ်ကြောင်းတွေကိုတိုက်ခိုက်မှုတွေရှိသလိုကားတွေကိုမိုင်းခွဲမှုတွေရှိပြီးဒေသတွင်းမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကိုလည်းအကြံဖက်တိုက်ခိုက်သူတွေကလိုက်လံတပ်ဖြတ်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ရသေးတောင်ဘူးသီးတောင်နဲ့မောင်းတော်ဒေသကပြည်သူတွေဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခုဆိုရင်ထောင်ချီပြီးရှိလာနေပြီဖြစ်လို့သူတို့အတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်ပြီးအဓိကအရေးကြီးဆုံးကတော့ခိုးလုံနေစဲနေရာတွေအထိလုံခြုံရေးအင်အားတွေချထားပေးဖို့ဘူးသီးတောင်မြို့နယ်ကအုပ်ချုပ်ရေးမှူးတွေနဲ့ဒုက္ခသည်တွေရဲ့အရေးညှိနှိုင်းဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ရဲ့ဒုက္ခရာဦးတန်းနိုင်ကထောင်ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေအခုလိုပြောပြပါတယ
်နောက်ဆုံးဖြစ်ပြနေရတာကနေရာတွေမှာဖေဖို့ဖြစ်ဖြစ်နေတယ်။မောင်နှောကနေပြီးတော့ကျွန်တော်တို့ဘူးတီတောင်ကိုဒီမှာခိုးလုံဖို့လာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ကျော်ဖြစ်နေပြီကျွန်တော်တို့ဒီမှာလက်အဲ့ဒါတွေကိုစားရဲတောင်းရဲရနိုင်ဖို့အတွက်ဒီတီနေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုချင်ပါတယ်။ဒီထောင်စုအစိုးရကိုလည်းကျွန်တော်တို့တောက်ဆိုချင်ပါတယ်။ရောမော့ဆိုရင်ဒီလူတွေနေဖို့ထိုင်ဖို့စားဖို့တောက်ဖို့ကဟာလားအများကြီးအခက်အခဲဖြစ်နေတယ်။မိုးရွာဒီလေမိုးရွာဒီဆိုတော့အဲကျွန်တော်တို့ကလုံခြုံရေးကိုအကြီးအကျယ်လုပ်ဆောင်နေတယ်။အခုလုံသွားတဲ့အကျန်းဖာသမားတွေကိုပေါ်တော့ပြီးတော့ရေးစုတည်ရှင်တယ်ကျွန်တော်တို့ကလည်းကျန်းမာသမားတွေကိုပေါ်လိုက်ပြီးတော့အကုန်လုံးရှာလို့ပေါ်ထုတ်လို့မရရင်တော့ကျွန်တော်တို့ဟုတ်လားတိုင်းရင်းသားအနေနဲ့ဒီနေရာမှာရစ်တွေကိုအရင်မလွေဘူးခင်ဗျာ
မောင်တော်ဘက်မှာတော့လုံခြုံရေးအဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိပြီးစာတင်ကြောင်းဖုံးတော်ကြီးကြောင်းတွေပါဝင်နေနေကိုဖျက်ဆီးမိရှို့မှုတွေရှိပါတယ်ဒီကနေ့မောင်တော်မျိုးကမီးလောင်နေတဲ့အခြေအနေကိုတော့မောင်တော်ဒေသခံတဦးကအခုလိုပြောပြပါတယ
်မီးရှို့နေတယ်ခင်ဗျာဟင်းတို့ရောမီးရှို့နေတယ်ဒီဘက်လုံခြုံရေးအဖွဲ့နဲ့ဟိုလုံခြုံမီးကိုညှိနှိုင်းနေရတယ်ဒီဘက်မှာရှို့နေ ရဘူးမြန်မာရှိမှာအဲဒီဘက်ဒီဘက်ဒေသမင်းကြီးကိုသွားရတော့ဗောကိုအိမ်မပါဘူးတဲ့ပဲကျူးစားရတော့ဗော
အစိုးရကြမ်းဖက်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ရဲ့အပိသက်အစီရင်ခံစာထွက်ရှိခြင်းနဲ့ချိန်သားကိုက်လှုပ်ဆောင်မှုဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်အခုလိုမျိုးအကြမ်းဖက်မှုတွေကိုလှုပ်ဆောင်တဲ့အကြမ်းဖက်သမားတွေကိုထိရောက်စွာအရေးယူဖို့လိုတယ်လို့ဒေသရင်းမတည်ငြိမ်မှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုလူမျိုးဘာသာမရွေးဥပဒေအဆောက်အအုံအကာအကွယ်ပေးတဲ့လို့ရခိုင်ပြည်နယ်အကြမ်းပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကလည်းအကြံပြုပါတယ
်အဲဥပဒေတိုင်းလုပ်ပေးပါနောက်ပြီးတော့ပြစ်မှုကျူးလွန်သူတွေပြစ်မှုကျူးလွန်သူပါအပြစ်မဲ့သူတွေအပြစ်မဲ့သူပါလူမျိုးဘာသာဆိုတာဥပဒေရမှာမရှိပါဘူးအဲ့တော့ဥပဒေချိုးဖောက်တဲ့ပြစ်မှုကျူးလွန်သူကိုဥပဒေချိုးဖောက်သူအတိုင်းဥပဒေရဲ့စိတ်ကမှုပါအတိုင်းတိတိကျကျတက်တက်တာတာအရေးယူပါမချိုးဖောက်သူများကိုလည်းဥပဒေရကာကွယ်ပေးဖို့အတွက်တာဝန်ရှိပါတယ်တိအချက်ကသတင်းအချက်အလက်တွေခိုင်နှုံမှုလိုတယ်ဘာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ပြောရမယ်ဆိုဥပဒေစိုးမိုးရေးကအဓိကကြပါတယ်ဥပဒေစိုးမိုးရေးကိုအတိအကျဆောင်ရွက်ဖို့ပြည်မြတ်တတ်တာဆောင်ရွက်ဖို့အဲ့ဒါလေးပဲကျွန်တော်ကြံပေးချင်ပါတယ်
ရခိုင်ပြည်နယ်ဘူးစီတောင်နယ်မောင်တော်ဒေသကိုကွင်းဆင်းလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကတော့ရေးပေါ်ခြေနေဖြစ်လာနေတဲ့ရခိုင်ပြည်နယ်ကိုအင်အားတိုးချပြီးအပြည့်အဝကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုပါတယ
်အခုလိုနေပြီးတော့ကိုယ့်ရဲ့ကိုယ့်ရွာကိုယ့်အိုးအိမ်ကိုနေပြီးတော့ပြစ်ပြီးတော့မှထွက်ပြေးရတဲ့အခြေအနေကအင်မတန်ဆိုးရွားပါတယ်ရခိုင်ပြည်နယ်အရေးဒီနေပြီးတော့အကြမ်းဖက်အရေးနဲ့တကယ်ရင်ဆိုင်နေရတဲ့အရေးကြီးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ပြည်သူတွေကိုအပြည့်အဝတာဝန်ရှိတဲ့သူဆိုလို့ရှိရင်ကာကွယ်ရေးဝန်ကြီးဌာနရှိပါမယ်ပြည်ထောင်ရေးဝန်ကြီးဌာနရှိပါမယ်နေဆက်ရေးဝန်ကြီးဌာနရှိပါမယ်လုံလောက်တဲ့အင်အားတွေနဲ့ပြည်သူကိုဆော့လျင်စွာကာကွယ်ပေးရမှာဖြစ်ပါတယ်ရှင်။တဆိုင်ရာတာဝန်ရှိတဲ့သူအနေနဲ့ကျမတို့ဒီမဟာဗျူဟာကြကြစီမံဖို့လိုပါမယ်။အခုထွက်ပြေးနေကြတဲ့ပြည်သူတွေကိုဘယ်လိုစီမံမလဲ။သူတို့ရဲ့စောက်ဝတ်နေရေးပြီးလို့ရှိရင်လုံခြုံရေးပါ။စောက်ဝတ်နေရေးရှိတဲ့အချိန်သူတို့လုံခြုံရေးမရှိဘူးဆိုလို့ရှိရင်ဒီစောက်ဝတ်နေရေးကလည်းလကားဖြစ်မှာပါရှင်။ဒါကြောင့်မလို့ဒီလက်ရှိအစိုးရရောဟိုတာဝန်ရှိတဲ့သူတွေနဲ့ကအရေးတကြီးညှိနှိုင်းဆွေးနွေးပြီးလို့ရှိရင်တခိုင်ပြည်သူလူထုကိုခွဲဖို့အတွက်သူတို့သဘောတူညီကြပါမယ်ရှင်။နံပါတ်၁လုံခြုံရေးကို24နာရီဆော့လျင်စွာရခိုင်ပြည်သူလူထုဆိုရင်မကင်ဖြစ်နေတာတွေကိုဖြေရှုဖို့အတွက်နေပြီးတော့တရားရခိုင်နှုန်းအာမခံရရှိတဲ့ရခိုင်ပြည်သူလူထုကိုကာကွယ်မှုပေးရပါမယ်။ဒါအစိုးရရောတာဝန်ရှိတဲ့ဝန်ကြီးဌာနတွေရောလောက်ဆောင်ရမယ်အလို့ပါ။ဒုတိယချက်ကဘာလဲဆိုလို့ရှိရင်ရေရှည်စီမံကိန်းသူတို့မှာအစိုးရတရားမှာရှိရပါမယ်။တက္ကနာတစ်ခုကိုဖြစ်လာပြီးတော့မှနေပြီးတော့ဒီဖြည့်ချင်းဖြည့်ချင်းတဲ့ပုံစံမျိုးရှိတယ်လို့ရေရှည်အတွက်နေပြီးတော့တည်ရှင်းချက်ရှိရပါမယ်။ပြီးတော့မှသာနေပြီးတော့ဒီပြည်သူမျိုးကို24နာရီလုံခြုံရေးအာမခံချက်ပေးနိုင်တဲ့အရာကိုသူတို့အထူးတလေလောက်ဆောင်ရမှာဖြစ်ပါလိမ့်ရှင်။ဟုတ်ကဲ
့။အခုလက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတို့လူကိုယ်တိုင်တွေ့ဆုံပြီးဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးဖို့အစီအစဉ်တွေဆွေးနွေးဆောင်ရွက်နေခြင်းနဲ့တပြိုင်တည်းထဲမှာပဲသက်ဆိုင်တဲ့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေဘက်ကလည်းနည်းမြှင့်ရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ကုမ္ပဏီတွေနဲ့ကမ္ဘာတဝန်းကအစိုးရတွေကိုစိုက်ဘာကနေတိုက်ခိုက်တဲ့သတင်းတွေဟာအရင်ကထက်ပိုပြီးဒီနှစ်အတွင်းမှာထိတ်တန့်သတင်းဖြစ်လာနေပုံရပါတယ်စိုက်ဘာကနေခိုးဝင်တိုက်ခိုက်တဲ့အန္တရာယ်ဟာအခုအခါဘာကြောင့်ပိုကြီးမလာတယ်ဘယ်သူတွေကလုပ်နေတယ်ထိခိုက်မှုကိုတားဆီးဖို့ဒါမှမဟုတ်ရှော့ချဖို့ဘာတွေလုပ်နိုင်တယ်ဆိုတာကိုစိုက်ဘာလှုပ်ကြုံရေးကျွမ်းကျင်သူတွေကရှင်းပြထားပါတယ် VOA သတင်းတော် Elizabeth Lee ရဲ့သတင်းလွှာကိုကိုကြော်ကြော်သိန်းကပြောပြပေးပါလိမ့်မယ်ရှင
်တရားစစ်တာလမ်းတွေကနေစီးပွားရေးလုပ်ငန်းကြီးတွေအထိကမ္ဘာပေါ်ကဘယ်သူမှစိုက်ဘာတိုက်ခိုက်မှုကနေအန္တရာယ်ကင်းတာမရှိဘဲတည်ထနာကပိုကြီးလာနေတာပါလူတွေရဲ့နေစဉ်ဘဝထဲမှာစိုက်ဘာချိတ်ဆက်မှုကပိုပိုပြီးနှဆိုင်လာတာနဲ့အမျှအန်ဒရယ်ကလည်းပူကြီးလာတယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနကဂျိုနသန်ဟိုးမားကပြောပါတယ
် The internet is becoming more and more integrated into our lives every single day and we as citizens and we as corporations and governments
နိုင်ငံသားတွေလုပ်ငန်းကြီးတွေအစိုးရတွေဟာပိုပိုပြီးအပြန်အလှန်ချိတ်ဆက်နေတာနဲ့အမျှ ဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးရဲ့ကြော်ရိုးတစ်စိတ်တစ်ပိုင်းအဖြစ်အင်တာနက်ကိုအသုံးပြုနေကြပါတယ်။ဒါကြောင့်လည်း NDA ပြည်ရင်သူတွေကတိုက်ခိုက်တာတွေပိုပြီးဖြစ်လာနေရပါ။အ
င်တာနက်ပေါ်မှာဒီဂျစ်တယ်သတင်းအချက်အလက်တွေကိုပိုပြီးမှီခိုအားထားလာတာကဥပဒေပြင်ပကဒုက္ခပေးကျင်သူတွေအတွက်ငွေပိုရဖို့အကြောင်းဖြစ်လာတာပါ။ပြီးခဲ့တဲ့နှစ်က ransomware နဲ့ Android ပေးတဲ့ဖြစ်ရပ်တွေပိုဖြစ်ခဲ့ပါတယ်။ ransomware ဆိုတာကကိုယ့်ရဲ့ computer စနစ်ကိုပြန်ပေးဆွဲသလိုသုံးမရအောင်လုပ်ထားပြီးငွေပေးမှပြန်ဖွင့်ပေးတဲ့ computer software တမျိုးပါ။ဒီလိုတိုက်ခိုက်တဲ့နည်းလမ်းတွေ internet ပေါ်မှာအလွယ်တကူရလာတာကြောင့်လုံးဖို့ပူလွယ်လာတယ်လို့တောင်ပိုင်း California တက္ကသိုလ် computer စနစ်လုံခြုံရေးဌာနက Clifford Newman ကပြောပါတယ
်။ It's becoming easier and easier in part because the toolkits needed to
computer စနစ်အများပြားကိုဖောက်ဝင်နိုင်တဲ့နည်းလမ်းတွေကို online ရာဇဝတ်လောကမှာပိုပြီးအလွယ်တကူရလာတာကတိုက်ခိုက်ဖို့ပိုပြီးလွယ်ကူလာတဲ့အကြောင်းတစ်ခုပ
ါကျူးလွန်သူတွေကိုခြေရခံလိုက်ရတာကတော့အလွယ်တဲ့ကိစ္စမဟုတ်ပါဘူးတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေကိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုအကြောင်းကြားတာနဲ့တယ်လို့ FBI ကယူဆပါတယ်ဒါအပြင်ဒီဖြစ်ရပ်တွေကိုအကြောင်းကြားတာနဲ့ဆိုင်တဲ့ Federal နဲ့ပြည်နယ်ဥပဒေတွေကလည်းမရှင်းလာပါဘူး Cyber လုံခြုံရေးကျွမ်းကျင်သူ Clifford Newman က
We do think that reporting cyber intrusions is underreported to law enforcement whether it's the FBI.
စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စအများပြားကဘယ်လိုအချက်လက်တွေပါသွားတယ်ဆိုတာသူတို့သေချာမသိတာပါ။လူပုဂ္ဂိုလ်တွေနဲ့ဆိုင်တဲ့သတင်းအချက်လက်တွေပါသွားလားဆိုတာမသိပါဘူး။သိတဲ့လောက်ကတော့တယောက်ယောက်ကကျွန်တော်တို့ကွန်ပျူတာစနစ်ထဲခိုးဝင်သွားပါတယ်လို့ဆိုပြီးရည်ရွယ်ချက်ရှိရှိမတိကျိုးကျွန်ထားတာမျိုးတွေလည်းရှိနိုင်ပါတယ်။
ဖောက်ဝင်သူတွေထဲမှာငွေလိုချင်လို့လုတဲ့လူတွေကနေပထဝီနိုင်ငံကြီးရွယ်ချင်နဲ့လုတဲ့လူတွေထိအမျိုးမျိုးရှိတယ်လို့ FBI ဘက်ကဂျွန်ဘရောင်းကပြောပါတယ
် Clearly there are nation states that are involved in cyber activity and who are interested in stealing our
ကျွန်တော်တို့ရဲ့ကုန်သွယ်လုပ်ငန်းလျှို့ဝှက်ချက်တွေကုမ္ပဏီတွေကလုပ်နေတဲ့ပိုင်ဆိုင်မှုဆိုင်ရာသတင်းအချက်လက်တွေအစိုးရလျှို့ဝှက်ချက်တွေကိုခိုးချင်လို့လုတဲ့နိုင်ငံတွေတေချာပေါက်ရှိနေပါတယ်လို့ဂျွန်ဘရောင်းကပြောတာပါဒါကြောင့်လဲတိုက်ခိုက်ခံရမလားဆိုတာထက်ဘယ်တော့ဖောက်ဝင်ခံရမလဲဆိုတာကအဓိကအချက်ပါပဲ။ဘူပေါင်းလုံးဆောင်တာကအဓိကကြပြီးအဲ့ဒါဆိုရင်တိုက်ခိုက်မှုတစ်ခုမဖြစ်ခင်မှာအစီအစဉ်ချထားနိုင်မယ်လို့ FBI ကပြောပါတယ်။နောက်နည်းတစ်ခုကတော့ဝက်ဘော်ကစနစ်တွေကိုဘယ်လိုပုံစံထုတ်မယ်ဆိုတဲ့အပေါ်ပြန်စဉ်းစားပြင်ဆင်ဖို့ပဲဖြစ်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားတက္ကသိုလ်က Clifford Newman ကကြံပေးပါတယ်။
Understand that individuals are going to get in but make sure that the structure of the systems are designed
ပြည်ယောက်ကဖောက်ဝင်လာနိုင်တယ်ဆိုတာနားလေထားပြီးထိခိုက်မှုဖြစ်လာရင်ပြန်မသွားပဲထိန်းချုပ်နိုင်အောင်စနစ်ကိုပုံစံထုတ်တိစောက်ထားဖို့ဖြစ်ပါတယ
်အဲ့ဒီလိုသာဆိုစနစ်တစ်ခုရဲ့အပိုင်းတစ်ပိုင်းကိုဖောက်ဝင်ခံရရင်စနစ်တစ်ခုလုံးကိုထိခိုက်မသွားပဲဆက်ပြီးလေပတ်လှုပ်ဆောင်နေနိုင်မှာပဲဖြစ်ပါတယ်ခင်ဗျာ
ကိုကြောတင်တင်ပြခဲ့တာပါရှင်အခုတော့အာကစားဆံရသတင်းလွှာတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်ခနာကိုချန့်ခိုင်မှုကိုစောင့်ကြည့်တိုင်းတာတဲ့ကြိယာတွေပို့ပြီးတော့သေးငယ်လာနေတဲ့အများထိတ်တန့်ကြေးစားအာကစားကလပ်တွေကလည်းတကယ်ပွဲချိန်အတွင်းမှာကစားသမားတို့ရဲ့ဆွမ်းဆောင်ရည်ကိုစောင့်ကြည့်တာရဲ့အကျိုးအများတွေကိုတွေ့လာနေရပါတယ်ပြည်ထောင်မှာရှိတဲ့ဘောလုံးအသင်းတွေဟာကစားသမားတို့ရဲ့ဆွမ်းဆောင်ရည်အများအပြားကိုတိုင်းလို့ရတဲ့ training ဝတ်စုံကိုဆန့်သလာနေကြပါတယ် VOA သတင်းတော် George Putte သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်
West Brom ဘောလုံးသမားတွေဟာလက်ကျင့်မှုတွေတွင်သူတို့ရဲ့ကြက်ခိုင်မှုကိုစောင့်ကြည့်တဲ့အသင်းရဲ့နည်းပညာကိရိယာကိုတတ်ထားတဲ့ training ဝတ်စုံကိုဝတ်ပြီးတော့လက်ကျင့်ခဲ့ကြတယ်လို့ West Brom အသင်းရဲ့ကြက်ခိုင်မှုနည်းပြ Matthew Green ကပြောပါတယ
် Inside that unit there is an accelerometer, a GPS unit, a magnetometer and a gyroscope. So all together
ဒီကိရိယာတွေမှာအရှိန်တိုင်းတာ GPS ဒီနေရာပြတာတန်လိုက်ဆွဲအားတိုင်းတာခန္ဓာကိုယ်ဟန်ချက်ကိုတိုင်းတာတွေပါဝင်ပြီးအဲဒီကနေလေ့ကျင့်မှုတွေအတွင်းကစားသမားရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့မတူတဲ့လေ့ကျင့်မှုမှတ်တမ်းအချက်အလက်တွေအများပြားကိုကျွန်တော်တို့ရပါတယ်
။ကွင်းမေးမှာရှိတဲ့ကွန်ပျူတာ laptop ကိုပို့လိုက်တဲ့သတင်းအချက်အလက်တွေထဲမှာကစားသမားတယောက်ချင်းစီရဲ့ပြည်တဲ့အကွာအဝေးအမြန်နှုန်းဗက်ပြောင်းပြည်တဲ့အချိန်ရေအတွက်အချိန်မျက်နှာအချိန်လျှော့တာနဲ့နှလုံးခုန်နှုန်းတွေပါဝင်ပြီးတော့တစ်စက္ကန့်ကိုအချက်အလက်ပေါင်း1000လောက်ပို့နိုင်တယ်လို့ Magic Green ကပြောပါတယ်။
And that allows us to have discussions in real time with coaches in terms of how the session might be progressing. Is it as we planned? If not,
ဒီချက်ကြောင့်လက်တွေ့လေ့ကျင့်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့လေ့ကျင့်မှုတွေကိုဘယ်လိုတိုးတက်အောင်လုပ်နိုင်မလဲဆိုတာကိုနည်းပြတွေနဲ့တိုင်ပင်လို့ရစေပါတယ်။စီစဉ်ထားသလိုဟုတ်သလားမဟုတ်ဘူးလား။တကယ်လို့မဟုတ်ဘူးဆိုရင်အခုထက်ပိုကြကြနေပြီးလေ့ကျင့်မှုတွေပိုလို့ရမလား။ဒါမှမဟုတ်ငကိုစီစဉ်ထားတဲ့အတိုင်းမဟုတ်ပဲရှော့ချဖို့လိုသလားဆိုတာတွေကိုတိုင်ပင်လို့ရပါတယ်။
ကစားသမားတွေရောက်တဲ့နေရာကို GPS အစာကွင်းပေးပတ်ပတ်လည်မှာ စက်ကရိယာတွေထားပြီးတော့တိုင်းတာပါတယ်အခုလောလောဆယ်မှာတော့အားကစားသမားတွေဟာဒီပစ္စည်းတွေကိုလက်ကျင့်မှုတွေအတွင်းမှာပဲဝတ်ဆင်အသုံးပြုနေကြပြီမဲ့နီးပြတွေကတော့ပွဲတွေမှာသုံးဖို့လည်းစဉ်းစားနေကြပြီဖြစ်တယ်လို့Maggie Green ကပြောပါတယ
် I think as the unit evolves you'll see it become the complete norm for them to wear it in matches as well which at the minute is some clubs
ဒီပစ္စည်းကပိုးပြီးတော့အသုံးတက်လာတာနဲ့အများပွဲတွေမှာလည်းဒီပစ္စည်းကိုဝတ်ဆင်အသုံးပြုဖို့စည်းကမ်းသတ်မှတ်ချက်တွေထည့်မယ်ဆိုလဲထည့်လာနိုင်ပါတယ်အခုချိန်မှာတော့တချို့အသင်းတွေကလုပ်ကြမှာဖြစ်ပေမဲ့ Premier League တခုလုံးတော့မဟုတ်ပါဘူ
းဒေတာအောက်စားသမားတွေကြားတယောက်နဲ့တယောက်ကတိတ်မကွာကြတာကြောင့်တကယ်လက်တွေ့ပွဲချိန်အတွင်းမှာကစားသမားတွေရဲ့အချက်လက်တွေကိုရတာကနှီးပြတွေကိုအထောက်အကူဖြစ်စေပြီးတော့တကယ်အရေးကြီးတဲ့အချိန်မှာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုလည်းချမှတ်စေနိုင်မှာဖြစ်ပါတယ်ခင်ဗျာ
Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးလုံးမဲ့လူတွေအတွက်ဒီနိုင်ငံခြားသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းလုံးရင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်စိုင်းလာလည်းနဲ့ပုံလို့ခက်ခဲတာပဲကားကြားထဲမှာငင်းနေရတာပေါ့ကားကြားထဲမှာကိုဝင်းဝင်းဝင်းဝင်းဝင်းတော့ရှာနေရတယ်ဒီကဲပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာတာ
မြန်မာနိုင်ငံတကာငွေကြီးကြီးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သတင်းရှင်တွေနားဆင်လို့တဲ့တည်သိချင်းတွေတောင်းယူလို့တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သင်ထိုက်ကြေညာပေးပါမယ်ရှင
်။ရခိုင်ပြည်နယ်မောင်တော်ဒေသမှာအကြမ်းဖက်တိုက်ခတ်မှုတွေတွင်လူပေါင်း104ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံယုံသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးကြာဆုံးပြီးအရတား73ဦးသေဆုံးခဲ့ရပြီးနောက်အကြမ်းဖက်သမား89ဦးကိုအသေးရမိကြောင်းဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းတွေအစိုးရတာဝန်ရှိသူတွေရဲ့တွာလာမှုတွေကိုဖောက်ခွဲတိုက်ခိုက်နေကြသလိုယာနဲ့ချီအင်အားရှိတယ်လို့လဲအစိုးရထုတ်ပြန်ချက်တွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသခံဒုက္ခသည်လူ4000လောက်ကိုကယ်တင်ထားရတယ်လို့မြန်မာအစိုးရဘက်ကပြောကြားထားပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကမွတ်စလင်တွေဟာလည်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးပမ်းနေကြတယ်လို့ဆိုပါတယ်။အစိုးရတပ်ဖွဲ့တွေအနေနဲ့အဲ့ဒီမှာရှိတဲ့မွတ်စလင်အဖွဲ့တွေမနေ့စနေနေ့ကမောင်တော်မြို့နာမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့တာလို့မြန်မာအစိုးရနဲ့ရခိုင်ဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်သမားတွေရဲ့တိုက်ခတ်မှုတွေကြောင့်သေဆုံးသူဟာဆိုလဲ104ယောက်ရှိသွားပြီလို့မြန်မာအစိုးရဘက်ကထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ရှေ့တောင်ပိုင်းမှာဝင်ရောက်တိုက်ခတ်နေစေဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဗီကြောင့်မနေ့စနေနေ့ကတဦးထပ်မံသေဆုံးရတာကြောင့်သေဆုံးသူ2ဦးရှိသွားပြီဖြစ်ပြီးရေကြီးရေလွှမ်းမှုတွေနဲ့လေဆင်နာမောင်းကျရောက်တာတွေကြောင့်ဒေသခံတွေအတွက်အန္တရာယ်ရှိနေစေဖြစ်ပါတယ်ဒုတိယမြောက်သေဆုံးသူကအမျိုးသမီးဖြစ်ပြီးဟူစတန်မြို့အနောက်ပိုင်းမှာရေကြီးနေတဲ့လမ်းပေါ်ကိုကားတွေကနေဆင်းခဲ့ပုံရတယ်လို့အန်နာဘိုက်တို့ကပြောဆိုထားပါတယ်ရှင်
တဲ့ရင်ချင်းချက်ကိုမတ်သိငိထိုက်တင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ZBL ထာကြီးဖြစ်ပါတယ်ကျမရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American အတန်ညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 to 9:25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VO မြန်မာပိုင်းအစည်းအဝေးကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.